ထမနေ့ရှေ့ရက်မြောက်နေ့ကုန်သွားပြီ။သင်အလုပ်လုပ်စရာနှစ်ရက်ကျန်သည်။လေးလေးနက်နက်အလုပ်လုပ်စရာတစ်ရက်သာကျန်တော့သည်။အချိန်ကိုကောင်းစွာအသုံးချပါ။အခွင့်အရေးကိုကောင်းစွာအသုံးချပါ။ဒီအလွန်ကောင်းသောတရားအားထုတ်နည်းကိုကောင်းစွာအသုံးချပါ။ကြိုးစားပန်းစားအလုပ်လုပ်ပါ။စိတ်အားထက်သန်စွာအလုပ်လုပ်ပါ။လုံလဝရိယစိုက်၍တေချာစွာအလုပ်လုပ်ပါ။လမ်းပေါ်မှာဆက်လျှောက်လာရင်းနဲ့ကိုတွေ့ခံစားမှုဖြင့်တဘာဝသဘောတရားများအားလုံးကိုနားလည်လာမည်ဒီလမ်းဟာအမှန်တရားကိုသဘောပေါက်ဖို့တရားဓမ္မကိုသဘောပေါက်ဖို့ဖြစ်သည်ဓမ္မသည်ပကတိတဘာဝသဘောတရားသာဖြစ်သည်ဒီအားထုတ်နည်းဟာတဘာဝသဘောတရားတစ်ခုလုံးကိုနားလည်စေမည်အမြဲတမ်းအရေးကြီးသောတဘာဝသဘောတရားနှစ်ခုရှိသည်ဒုက္ခဆင်းရဲခြင်းများနှင့်ထိုဒုက္ခဆင်းရဲခြင်းများကိုဖျောက်ဖျက်ခြင်းတို့နှင့်ဓာတ်ရိုက်ဆက်ဆက်နေသောတဘာဝသဘောတရားဖြစ်သည်ပထမတစ်ခုကပွားများစေသောလူရက်ဖြစ်စဉ်များဒုက္ခဆင်းရဲခြင်းဟာပွားများလာသည်ပွားများလာသည်မတိနာမလဲမှုများအဝိဇ္ဇာများကြောင့်မိမိရဲ့ဒုက္ခဆင်းရဲခြင်းကိုမိမိပွားများစေသည်။ပွားများခြင်းများဟာအဆုံးမရှိလို့ထင်ရတယ်။နောက်တဘာဝသဘောတရားတစ်ခုကတော့ဒီပွားများခြင်းသဘောရှိတယ်ဆိုတာကိုနားလည်သဘောပေါက်ပြီးရင်ဥပက္ခာဖြင့်ရှုမှတ်နိုင်လို့ရှိရင်ပွားများသောဖြစ်စဉ်များရပ်သွားသည်သာမကဒီဒုက္ခဆင်းရဲခြင်းများကိုဖြောက်ဖြဲ့မိလူရက်ဖြစ်စဉ်များစလာသည်တဲ့အရင်ကဘာသင်္ခါရများကိုပဲစုဆောင်းခဲ့ပါစေသူတို့ဟာအပေါ်ယံတို့စတင်တက်လာကြပြီးကွာကျသွားသည်သူတို့ဟာအပေါ်ယံတို့တက်လာပြီးပြိုဲပြက်ပြုံးသွားကြသည်သူတို့ဟာအပေါ်ယံတို့တက်လာပြီးဖြောက်ဖြဲ့ခြင်းခံရသည်ဒီသဘာဝသဘောတရားကိုအသိဉာဏ်အစစ်၌နားလည်ယုံဖြင့်အထောက်အကူမပြုယုံကြည်ကိုးစားမှုဖြင့်လက်ခံယုံဖြင့်အထောက်အကူမပြုသူ့ကိုစားပြီးလက်တွေ့အသုံးချမှသာလျှင်အကျိုးကျေးဇူးခံစားရမည်ဒီပွားများခြင်းသဘောတရားနဲ့ဖြောက်ဖြက်ခြင်းသဘောတရားနှစ်ခုကိုနားလည်ရမယ်မြတ်စွာဘုရားကဘယ်လိုရှင်းလင်းခဲ့သလဲဆိုလို့ရှိရင်ဤသင်္ခါရများသည်အနိစ္စဖြစ်သည်တဲ့သူတို့ရဲ့သဘောကဥပဒဗယဥပဒဗယဖြစ်ပေါ်လာသည်ဖြောက်ဖြက်သွားသည်ဖြစ်ပေါ်လာသည်ဖြောက်ဖြက်သွားသည်တခါပြန်လဲဖြစ်ပေါ်လာသည်သူတို့ပြန်လဲဖြစ်ပေါ်လာတိုင်းပွားများလျက်ဖြစ်ပေါ်လာသည်အင်းအားပုံမကောင်းလာသည်ဒီလိုနဲ့ပဲဒီဖြစ်ရဟာဆက်လက်ဖြစ်ပေါ်နေတယ်ဒါဟာသဘာဝသဘောတရားပဲဒါပေမဲ့ကိုကဥပက္ခာနဲ့ပညာကိုပြုထောင်နိုင်ရင်သူတို့ဖြစ်ပေါ်လာတာနဲ့ကိုကဥပက္ခာနဲ့ရှုလိုက်ရင်ဖြောက်ဖြက်ခြင်းကိုခံရသည်ဖြစ်ပေါ်လာတဲ့ဥပက္ခာနဲ့ရှုလိုက်တဲ့ဖြောက်ဖြက်ခြင်းကိုခံရတယ်။အပေါ်ယံတို့တက်လာပြီးဖြောက်ဖြက်ခြင်းကိုခံရတဲ့ပမာဏနဲ့ညီမျှသောဒုက္ခဆင်းရဲခြင်းများမှမိမိဟာကင်းလွတ်လာသည်။ဤသင်္ခါရများအားလုံးအပေါ်ယံတို့တက်လာပြီးဖြောက်ဖြက်ခြင်းခံရပါကသင်သည်ဒုက္ခဆင်းရဲခြင်းအားလုံးမှချွတ်လွတ်လာပြီးနိဗ္ဗာန်ဆိုတဲ့စိတ်မှန်သောပျော်ရွှင်အေးချမ်းမှုကိုခံစားရမည်။ဒီတဘာဝသဘောတရားဟာဘယ်လိုအလုပ်လုပ်တယ်ဆိုတာကိုဆက်လက်နားလည်ရမယ်။ဒီတရားဟာအတွင်းနဲ့အပြင်မှာအတူတူပင်ဖြစ်သည်။အပြင်လောကမှာဆိုရင်လေမျိုးစေ့လေးတစ်ခုပြိုးလိုက်ရာကနေကြီးမားသောသစ်ပင်ကြီးဖြစ်လာမယ်။အဲ့ဒီအပင်ကနေနှစ်စင်ထောင်ပေါင်းများစွာသောအစီများသီးသည်။ဒီသစ်ပင်ကလည်းအသက်ရှိတဲ့သစ်ပင်မျိုးဆိုရင်နှစ်ပေါင်းများစွာတည်ရှိနေမယ့်အတွက်အစီပေါင်းသန်းပေါင်းများစွာပြီးနေမယ်။ကိုယ်ကအစစ်တစစ်သာပြောခဲ့ပေမဲ့ပွားများသောဖြစ်ရသဘောတရားကြောင့်များစွာသောသစ်သီးများဖြစ်ပေါ်လာသည်ဒီသစ်ပင်အိုးပြီးသေသွားပေမဲ့ဇလန်းဟာမဆုံးသေးဘူးဒီသစ်ပင်ကသီးတဲ့အသီးတိုင်းဟာလည်းအစစ်ပါလာမယ်ဒီအစစ်တစစ်ကနေအပင်တစ်ပင်ပေါက်ပြီးဒီလိုနဲ့ပဲဆက်လက်ပွားများနေတော့တာပဲမျိုးစိတ်ကနေအသီးကနေမျိုးစိတ်မပြီးနိုင်တော့ဘူးကိုကသင်္ခါရမျိုးစိတ်တစ်ခုပဲစိတ်ထဲမှာပြိုးလိုက်တာနဲ့သူကနေဘယ်လောက်ပွားများလာသလဲအသီးတွေထပ်ခါတလဲလဲသီးပြီး သူတို့ကနေတဆင့်မျိုးစေ့များပါလာသည်ကိုကမြေဩဇာနဲ့စိုက်လိုက်ရင်အပင်ပြန်ဖြစ်ပြန်ရောဒီပွားများမှုဖြစ်စဉ်ဟာဒီလိုနဲ့ဆက်ဖြစ်နေတာပဲကိုကမြေဩဇာမပေးလို့ရှိရင်ဒီအဆေ့တွေကိုကျောက်တောင်တွေပေါ်ဖြစ်ပလိုက်ရင်ဒီပွားများတဲ့ဖြစ်စဉ်ဟာလည်းရပ်သွားမှာပဲတရားအားထုတ်ခြင်းဖြင့်ဒါကိုစတင်လုပ်နေတာပဲအဝိဇ္ဇာများကြောင့်ဒီပွားများသောဖြစ်စဉ်မှာပါဝင်နေကြတာပဲကိုကယဉ်နံစီပုံးအပြည့်ကိုတည်ထားလို့ရှိရင်ဤပွားလေးတပွားတည်းပဲကြာရောက်လာလဲကြီးမားသောပောက်ကွဲမှုဖြစ်ပြီးများစွာသောမီးတောက်မီးပွားအစ်စ်များဖြစ်ပေါ်လာမည်ကိုကအခုမီးပွားတစ်ခုဖြစ်စေရင်နောက်ကို့အပေါ်ကိုမီးပွားများမြောင်များစွာကြာရောက်အောင်လဲဆိုတာကိုနားမလဲကြဘူးကိုယ့်အပေါ်ကြာရောက်လာတဲ့မီးပွားဟာလည်းအရင်ကာမများကြောင့်ဖြစ်ပေါ်လာတဲ့အသီးများဖြစ်သည်တရားပွားများခြင်းဖြင့်ဒီပုံးထဲမှာယဉ်နံစီကုံအောင်ပြုလုပ်နေတယ်အတိတ်ကပြိုးခဲ့သောအဆင့်များကြောင့်မီးပွားတွေကဆက်လက်လာနေအောင်ပါပဲဒါပေမဲ့ကိုကယဉ်နံစီမတည်ထားလို့ရှိရင်ဒီမီးပွားလေးဟာသူနဲ့ပါလာတဲ့အနည်းငယ်သောလောင်စာလေးကုံသွားတာနဲ့ကြောက်ပြက်သွားမှာပဲအနည်းငယ်လေးသာလောင်ကျွမ်းပြီးကြောက်ပြက်သွားမှာပဲလောင်စာအစ်စ်မပေးတော့တဲ့အတွက်ကြောင့်ဖြစ်တယ်ပွားများသောဖြစ်စဉ်ဟာလည်းရပ်သွားမှာပဲပြင်းများမှာအခြေခံလာတဲ့အခါစိတ်ဟာအဆုံးမရှိသောမေတ္တာဂရုဏာတို့ဖြင့်သာပြည့်နေသည်ပုံးထဲမှာရေအေးဖြင့်သာပြည့်နေသည်ကြောက်ရွံ့လာသောမီးပွားတိုင်းဟာသူနဲ့အတူပါလာတဲ့လောင်စာလေးကိုတောင်မလောင်ကျွမ်းစေတော့ဘူး။ရေအေးနဲ့ထိတွေ့တာနဲ့ငြင်းသွားတယ်။ဓာရီအားလုံးကိုအသိဉာဏ်အစစ်မှနားလည်ယုံနဲ့မပြီးဘူး။ကိုယ်တွေ့အစစ်မှတကယ်တမ်းလုပ်ရမယ်၊ခံစားရမယ်။ကိုယ်ကဘယ်လောက်ကြီးမီးလာလို့ရှိရင်ရေပုံးနဲ့လောင်ရမယ်ဆိုတာကိုသိနေပါစေ။တကယ်တမ်းတယောက်ယောက်ကမီးယူလာတဲ့အခါမှာယဉ်နံစီနဲ့ပဲလောင်းလိုက်မိတယ်။ယဉ်လဲလောင်ငါလဲလောင်ပဲ။ပညာဟာကိုယ်တွေ့အစ်စ်မှာခိုင်မြဲလာတော့မှသာလျှင်ဘယ်သူကပဲမီးယူလာလာကိုကရေပဲလောင်းတော့မယ်။နှစ်ဦးစလုံးအပူမီးမြင်ရမယ်။ဒါတွေကိုအပေါ်ရန်အသိဉာဏ်အစ်စ်မှာနားလည်ဖို့ကလွယ်တယ်။တကယ်တမ်းကိုယ့်ဘဝမှာလက်တွေ့အသုံးချဖို့ကအင်မတန်ခက်တယ်။ဒီနာစီလောင်းပြီးတော့မှနောင်တရကြတယ်ငိုယူကြတယ်လုတ်ပြီးမှနောင်တရနေလို့အကျိုးမရှိဘူးဒီနာစီလောင်းတာဟာစိတ်ရဲ့အလေအချင်ဖြစ်နေတဲ့အတွက်ကြောင့်ဖြစ်တယ်အတွင်းစိတ်ရဲ့အယမ်းတုံ့ပြန်မှုဖြစ်တယ်အယမ်းတုံ့ပြန်မှုများတာတစ်ချိန်လုံးလုံးနေတယ်အသိဉာဏ်ပညာဖြင့်တတ်ထားသမျှတွေဟာဒီအတွင်းစိတ်ရဲ့အယမ်းတုံ့ပြန်မှုဖြင့်တွဲ၍အလုံးမလုံးဘူးဒီအတွင်းစိတ်ကသူ့အလေးအကျင့်နဲ့သူသွားနေမှာပဲဒီအလေးအကျင့်ကိုဘယ်လိုပြောင်းဖို့ဆိုတာကပိုအရေးကြီးတယ်ဒီအကျင့်ကိုမပြောင်းဘဲအသိဉာဏ်အစ်စ်မှာနားလည်နေုံနဲ့မပြီးဘူးဒုက္ခဆင်းရဲမှုလာအတိုင်းကိုကမြေဩဇာထပ်ကျွေးတယ်ဒီနည်းကိုလောင်စာထပ်ပေးတယ်ဒုက္ခဆင်းရဲခြင်းမှချစ်လွတ်ခြင်းတော်လဲအဝိဇ္ဇာများဖုံးနေတဲ့အတွက်ဒီဒုက္ခဆင်းရဲခြင်းကိုသာထပ်မံပွားစေသည်ပွားများစေသောသဘာဝသဘောတရားကိုသာကိုကကူညီနေတယ်အတွင်းစိတ်ကိုမတင်ထားတဲ့အတွက်ကြောင့်ဖြစ်တယ်ဒီအတွင်းစိတ်ဟာသူ့ရဲ့အလေးအချင်းဆိုးရဲ့ကျွမ်းသာဖြစ်နေတယ်တရားအားထုတ်ခြင်းဖြင့်ဒီအတွင်းစိတ်ကိုသင်ကြားပေးသည်အပေါ်ယံအသိဉာဏ်ပညာဖြင့်ဒီအတွင်းစိတ်ကိုသင်လို့မရဘူးစိတ်ဟာခန္ဓာကိုယ်နဲ့အမြဲဆက်သွယ်နေတယ်စိတ်ရဲ့ဒီစိတ်အပိုင်းမှကိုယ်တည်းကထွက်မသွားဘူးငါတရားထိုင်နေတဲ့အခါမှာစိတ်တွေလင်းလိုက်တာလို့သာကိုယ်ကအမယိုးချစကားအရာပြောပေမဲ့တကယ်တမ်းမှာတော့စိတ်ဟာဘယ်တော့မှထွက်မသွားဘူးတည်တဲ့အချိန်မှသာရုန်းနေနေနဲ့ကွဲတော့မှသာစိတ်ဟာထွက်သွားတယ်ဒါမှမဟုတ်ရင်လည်းနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အခါမှသာယုံနဲ့နံနဲ့ကွဲတယ်။ကြံတဲ့အချိန်တွေမှာယုံနဲ့နံဟာအမြဲတမ်းအတူရှိနေတယ်။ခန္ဓာကိုယ်နဲ့စိတ်ဟာအမြဲတမ်းအတူရှိနေတယ်။ လမ်းမယူပန်းရုပ်နဲ့နံစည်းစင်းမှုဟာအဆက်မပြတ်ရှိနေတယ်အတွင်းစိတ်ဟာခန္ဓာကိုယ်နဲ့အမြဲရှိနေပြီးခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်သည့်အားလုံးကိုတုံ့ပြန်သည်ခန္ဓာကိုယ်ပေါ်မှာဒုက္ခဝေဒနာများဖြစ်ပေါ်သောဒီအတွင်းစိတ်ကနှစ်သက်သည်ဒုမတစဉ်တက်မဲ့သည်ဆွဲလန်းသည်ထို့နည်းအတူဒုက္ခဝေဒနာဖြစ်ပေါ်လာတာနဲ့လည်းယုံချာမုန်းတီးမှုဖြစ်ပေါ်တယ်အသိဉာဏ်ကဘာပဲပြောပြောနားမထောင်ဘူးဒါဟာသူ့ရဲ့အလေးအချင်းပဲဒီအလေးအချင်းကိုခံစားမှုဝေဒနာများအစ်စ်၌သာပြောင်းလို့ရသည်အတွင်းစိတ်ဟာခံစားမှုဝေဒနာများကိုတုံ့ပြန်နေသောကြောင့်ဖြစ်သည်ဘယ်လိုမှားယွင်းစွာယုံကြည်နေကြသလဲဆိုလို့ရှိရင်ငါဟာအပြင်မှာရှိသောအရာများကိုတုံ့ပြန်နေတာဖြစ်တယ်ငါဟာအပြင်မှာရှိသောအရာတစ်ခုခုအပေါ်မှာတတ်မှတ်ခြင်းဖြစ်သည်ငါဟာအပြင်မှာရှိသောအရာတစ်ခုခုအပေါ်မှာယုံရှာမုန်းတီးခြင်းဖြစ်သည်စသည်ဖြင့်ထင်မှားနေကြတယ်ဒါဟာအသိပညာဉာဏ်အဆင့်သာဖြစ်သည်ကိုယ့်ရဲ့အသိဉာဏ်ကသာဒီအရာဟာဖြစ်ကောင်းတယ်ဒီအရာဟာဖြစ်မကောင်းဘူးလို့သိတာဖြစ်တယ်ပညာကပြောပြနေခြင်းဖြစ်သည်ဒါပေမဲ့ပညာကကောင်းတယ်မကောင်းဘူးပြောလိုက်တာနဲ့ကိုယ်ပေါ်မှာခံစားမှုဝေဒနာပေါ်ပေါက်လာသည်ဝေဒနာကဒုက္ခဝေဒနာလားဒုက္ခဝေဒနာလားပေါ်မှာမူတည်ပြီးစိတ်ကတုံ့ပြန်တော့တာဖြစ်တယ်အဲ့တော့ဒီသာထင်ရှားသောအစ်စ်မှာတော့ကိုဟာအပြင်ပမှာရှိတဲ့အရာဝတ္ထုများအတွင်တံများအတံများအနတ်များအပေါ်၌တုံ့ပြန်နေသည်လို့ထင်ရတယ်။ဒါပေမဲ့တကယ်တုံ့ပြန်မှုဟာကိုပေါ်မှာဝေဒနာပေါ်ပေါက်မှစတာဖြစ်တယ်။အပြင်မှာရှိတဲ့အရာနဲ့တုံ့ပြန်မှုကြားထဲမှာဒီပြောက်ပြက်နေတဲ့ခွင်းဆက်ဟာခံစားမှုဝေဒနာဖြစ်တယ်ဆိုတာကိုဗုဒ္ဓကတွေ့ရှိခဲ့တယ်။ယုံနဲ့နာအချင်းအရာတစ်ခုလုံးကိုအတွင်းအကြဆုံးအလေးနဲ့ဆုံးအစ်စ်၌သိရှိခဲ့တဲ့အတွက်ကြောင့်တပိညုတရွှေဉဏ်တော်ကိုရရှိခဲ့တာဖြစ်တယ်။တုံ့ပြန်တယ်ဆိုတာဟာဒီခံစားမှုဝေဒနာတွေကိုတုံ့ပြန်တာဖြစ်တယ်။ဒါကြောင့်ဒီဝေဒနာတွေအစ်စ်မှာမတုံ့ပြန်အောင်လို့စိတ်ကိုသင်ပေးရမယ်။တုံ့ပြန်မှုရပ်လိုက်တာနဲ့ပွားများလျက်ရှိသောဖြစ်စဉ်ကိုလည်းရပ်လိုက်တာဖြစ်တယ်။တရားအထုတ်တဲ့လူတယောက်ဟာမကြခင်သိလာမှာကဝေဒနာတစ်ခုခုပေါ်လာတိုင်းငါကမတုံ့ပြန်ရင်ရက်သွားတာပဲသင်္ခါရအဟောင်းများအပေါ်သို့တက်လာရင်လေဒီအတိုင်းပဲသဘာဝသဘောတရားအတိုင်းပဲဖြစ်ရတာပဲဘဝရည်စည်းကြောင်းဆိုတာကလည်းရုပ်နဲ့နာစီးဆင်းမှုဖြစ်သည်ဒီစီးဆင်းမှုကိုဖြစ်စေမဲ့တွန်းအားတစ်ခုခုရှိရမယ်ဒီစည်းစိမ်မှုကိုထောက်ပံ့ဖို့တွန်းအားတစ်ခုခုရှိရမယ်။အဲ့တော့ကိုပေးတဲ့ကျွေးတဲ့အဟာရကဒီယုံနာစည်းစိမ်မှုကိုထောက်ပံ့ထားတာဖြစ်တယ်။ယုံပိုင်းနဲ့ဆိုင်သောအထောက်အပံ့တွန်းအားကတော့ဒီနေ့တစ်ကြိမ်၊နှစ်ကြိမ်၊သုံးကြိမ်စသဖြင့်စားသောအစားအစာဖြစ်သည်။ထို့နည်းတူပဲနာစည်းစိမ်မှုအတွက်လည်းစိတ်ကိုအစာကျွေးရသည်။ခန္ဓာကိုယ်ကအစာမစားပေမဲ့ချက်ချင်းသေးမသွားဘူးတော်တော်တကျဆဲပြီးအသက်ရှင်နေနိုင်တယ်အရင်ကစားထားပြီးခန္ဓာကိုယ်ထဲမှာတူလောင်ထားသောအသားများအစီများကဒီရုပ်ခန္ဓာကိုဆက်လက်ထောက်ပံ့နေတဲ့အတွက်ဖြစ်တယ်အဲ့ဒီတူလောင်ထားတာတွေကုန်တော့မှလူဟာလည်းသေသွားတယ်နာအပိုင်းနဲ့ဆိုင်သောထောက်ပံ့မှုတွန်းအားဟာလည်းဒီနိယာမအတိုင်းအလုပ်လုပ်တယ်ဒါပေမဲ့ရုပ်ခန္ဓာလိုတစ်နေ့တစ်ခါစားယုံနဲ့မပြီးဘူးစိတ်ကိုအချင်းအဆက်မပြတ်အစာကျွေးနေရတယ်။ဒါမှသူ့ကိုဖြောက်ပန်ထားလို့ရတယ်။အခုအချင်းတစ်ခဏမှကျွေးလိုက်သောအစာဟာနောက်အချင်းတစ်ခဏရဲ့စိတ်ကိုဖြစ်ပေါ်စေဖို့တွန်းအားဖြစ်သည်။သင်္ခါရဖြစ်เสียဝိညာဏတဲ့။အခုတစ်ခဏမှပေးလိုက်တဲ့သင်္ခါရဟာနောက်တစ်ခဏရဲ့ဝိညာဏကိုဖြစ်စေသည်။နောက်အချင်းတစ်ခဏမှဖြစ်ပေါ်လာတဲ့စိတ်ဟာအခုမျက်မှောက်တစ်ခဏမှပြုလုပ်လိုက်တဲ့သင်္ခါရကြောင့်ဖြစ်သည်ဒါဟာဗုဒ္ဓကတွေ့ရှိခဲ့တဲ့သိပ္ပံပညာစစ်စစ်ဖြစ်သည်မည်သူမဆိုကိုတွေ့ခံစားနိုင်သည်အယံယုံကြည်ကြမလို့မည်သူမဆိုကိုတွေ့ခံစားသင့်သည်မြတ်ကင်လမ်းပေါ်မှာဆက်လက်လျှောက်လာတာနဲ့ရှင်းလင်းစွာသိရှိလာမှာကသင်္ခါရတိုင်းဟာနောက်တစ်ချိန်တစ်ခဏရဲ့စိတ်ကိုဖြစ်ပေါ်စေသည် အခုဒေါသထွက်လို့ရှိရင်နောက်တစ်ခဏမှဖြစ်ပေါ်လာတဲ့စိတ်ဟာလည်းဒေါသစိတ်ဖြစ်နေပြီ။ဘာဖြစ်လို့လဲဆိုရင်ဒေါသထွက်ရင်ပူတဲ့ဝေဒနာခံစားရတယ်။အဲ့တော့နောက်အချိန်တစ်ခဏရဲ့စိတ်ဟာဒီအပူဝေဒနာနဲ့အတူတွဲပြီးဖြစ်ပေါ်လာပြီ။ဒီအပူဝေဒနာကိုအတွင်းစိတ်ကဒေါသနဲ့တုံ့ပြန်လိုက်တယ်။ဒီတစ်ခဏပြီးနောက်တစ်ခဏရဲ့စိတ်ကလည်းအပူဝေဒနာနဲ့ဖြစ်ပေါ်လာတယ်ဒေါသနဲ့တုံ့ပြန်တယ်ဒီလိုနဲ့ပဲတစ်ခဏပြီးတစ်ခဏတစ်ခဏပြီးတစ်ခဏနာရီပေါင်းများစွာဒေါသသင်္ခါရများဖြစ်ပေါ်နေတော့တာပဲဒီဒေါသပြီးသွားရင်နောက်သင်္ခါရတစ်ခုစပြန်ရောနံခန္ဓာစီးဆင်းမှုကိုထောက်ပံ့ဖို့အတွက်12ပြည့်အစာကျွေးနေတော့တာပဲတခုအင်မတန်အရေးကြီးပြီးအင်မတန်သတိထားရမှာကဒီခံစားမှုဝေဒနာတွေကိုဥပေက္ခနဲ့မရှိဘူးပဲဒုက္ခဝေဒနာဆိုရင်စိတ်ထဲမှာဝမ်းသာတယ်ကြိုင်းနှစ်သက်တယ်ဒုက္ခဝေဒနာဆိုရင်စိတ်ဓာတ်ကျတယ်ဒီလိုဖြစ်နေလို့ရှိရင်ဒါဟာကိုယ့်အတွက်အသာအဆီးထောင်ကျောက်ဖြစ်နေမယ်ဒါဟာဝိပဿနာမဟုတ်တော့ဘူးဒါဟာဝိပဿနာရဲ့ပြောင်းပြန်ဖြစ်တယ်ဝိပဿနာကမျက်မှောက်ပြစ်စုံပန်မှာအရှိကိုအရှိအတိုင်းမှတ်စေခြင်းတယ်ဒုက္ခဖြစ်ဖြစ်ဒုက္ခဖြစ်ဖြစ်ကွာခြားမှုမရှိရဘူးကိုယ်ကအနိစ္စကိုနားလည်ပြီးဥပေက္ခပြုနိုင်ရမယ်။ဘာမှအမြဲမရှိဘူး။သိချာမှန်ကန်စွာအာမထုတ်ခင်တမ်းမဲ့မှုယုံရှာမုန်းတိမှုများတာဖြစ်ပေါ်နေရင်စိတ်ရဲ့အလေအချင်ဟောင်းကနေထွက်မလာတော့ဘူး။အရင်တုန်းကဆိုရင်အပြင်ကအရာတစ်ခုခုပေါ်မှာမူတည်ပြီးဖြစ်ပေါ်လာတဲ့ဝေဒနာပေါ်မှာတုန့်ပြန်နေ။အခုတော့တရားရှုမှတ်လို့ရတဲ့ဝေဒနာတွေပေါ်မှာလည်းတုန့်ပြန်နေရင်အချွတ်တရားမရနိုင်ဘူး။ဒီထောင်ကျောက်ကိုနားလည်ရမယ်ယထာဘူတညာနာတတနာနှင့်သာရှုမှတ်နေပါရှုမှတ်နေလို့ရှိရင်သဘာဝသဘောတရားဟာအင်မတန်ရှင်းလင်းလာပါလိမ့်မယ်ဒုက္ခဝေဒနာဖြစ်ပေါ်လာတာကိုကိုယ်ကသင်္ခါရအစ်စ်မဖြစ်ပေါ်စေလို့ရှိရင်နံခန္ဓာစီးဆင်းမှုကိုအစာမကျွေးတော့လို့ရှိရင်ဘာဖြစ်တယ်လဲဆိုတော့နောက်တစ်ခဏရဲ့စိတ်ကဘယ်လိုဖြစ်ပေါ်လာမလဲတဘာဝသဘောတရားအရင်ကစုဆောင်းထားသောစုဆောင်းထားသောသင်္ခါရမျိုးစေ့များကအသိပေးရမယ်နောက်လာမယ့်အနာဂတ်တစ်ချိန်ချိန်ကြာမှအသိပေးမဲ့သင်္ခါရမျိုးစေ့ဟာအခုချက်ချင်းပဲအသိပေးလိုက်ရတယ်အစာအသိမကျွေးတော့တဲ့အတွက်အစာဟောင်းဖြစ်တဲ့အရင်ကစုဆောင်းထားတဲ့သင်္ခါရတစ်ခုခုကတက်လာတယ်ဒါကြောင့်ဝေဒနာတစ်ခုခုခံစားရတယ်ဒီဝေဒနာဟာစောစောကဖြိုးခဲ့တဲ့သင်္ခါရမျိုးစိတ်နဲ့ထပ်တူထပ်မြတူညီတဲ့ဝေဒနာမျိုးဖြစ်တယ်အခုအတီးပေးနေတဲ့သင်္ခါရဟာဒေါသသင်္ခါရဖြစ်လို့ရှိရင်ဒီအတီးဟာလည်းအပူဇက်ကိုသာတည်ဆောင်လာတယ်ဒါကြောင့်တစ်ခုလုံးပူလောင်ကျွမ်းရတယ်ဒါကိုကိုကဥပ္ပခာနဲ့ရှုလိုက်ရင်နောက်သင်္ခါရအဟောင်းတစ်ခုကတက်လာပြီးအတီးပေးရမယ်ဒေါသသင်္ခါရပဲဆိုရင်ဆက်ပူနေမယ်ဥပ္ပခာနဲ့ရှုတယ်ကိုယ်ကသင်္ခါရအစ်စ်အစာအစ်စ်မပြီးတော့တဲ့အတွက်တခဏကနေတခဏသင်္ခါရအဟောင်းများတက်လာရသည်သူတို့ကိုယ်ကဥပ္ပခာနဲ့ရှုလိုက်သည်ပျောက်ပြက်သွားသည်ဒါကြောင့်ဒီသင်္ခါရများမှတဖြည်းဖြည်းကင်းလွတ်လာသည်အေးတဲ့နိုင်ငံတွေမှာတရားနာထိုင်သောသူများပထမတော့ဆောင်းတွေအထက်ထပ်ချုံပြီးထိုင်ကြတယ်တရက်နှစ်ရက်လည်းနေရောဖူလာပြီးဆောင်းတွေခွာချကြတယ်အပူဓာတ်ကိုဆောင်သောသင်္ခါရအဟောင်းများအပေါ်သို့တက်လာတဲ့အတွက်ဖြစ်တယ်။ဒါကိုကိုကဥပ္ပခာနဲ့ရှုလိုက်ရင်အလွန်လိုက်ဖြောက်ဖြက်ခြင်းခံရတယ်။တဘာဝသဘောတရားအရာအလွန်လျင်မြန်စွာဖြောက်ဖြက်သွားသည်၊ဖြောက်ဖြက်သွားသည်။ဖြောက်ဖြက်သွားသောပမာဏအတိုင်းကိုယ်မှလည်းဒုက္ခဆင်းရဲခြင်းမှကင်းလွတ်လာသည်။အရင်ကစုဆောင်ထားသောသင်္ခါရဟာဘာပဲဖြစ်ဖြစ်ကိုယ်ကိုဒုက္ခဆင်းရဲခြင်းသာဖြစ်စေမည်။ဒီသင်္ခါရမျိုးစေ့ဟာအသီးသေးတဲ့အခါမှာမตายရသောဒုက္ခဝေဒနာတစ်ခုခုဖြင့်အငဲတွဲလာသည်ကိုယ်ကမသိနားမလဲသောအဝိဇ္ဇာများဖြင့်ဖုံးနေရင်ဒီဝေဒနာကိုတုံ့ပြန်နေပြီးပွားများသောဖြစ်စဉ်ဟာဆက်လက်ဖြစ်နေမှာပဲအကယ်၍ကိုယ်ကသာပညာကိုသုံးပြီးတုံ့ပြန်ခြင်းမပြုလုပ်လို့ရှိရင်ဖြောက်ဖြက်သောဖြစ်စဉ်စလာမယ်လူလိမ္မာတူဟာဒီတဘာဝသဘောတရားကိုသိချာနားလည်တဲ့အတွက်ဒီခံစားမှုဝေဒနာများကိုလက်နက်ကိရိယာအဖြစ်အသုံးပြုပြီးစုဆောင်းခဲ့သော စိတ်ဆင်းရဲမှုများကိုဖျောက်ဖျက်ဖြစ်မည်ဗုဒ္ဓဘာဟောကြားတယ်ဒီဒုက္ခဝေဒနာများကိုလက်နက်ကရိယာတစ်ဖွဲ့အသုံးပြုပြီးယူရှာမုန်းတိမှုသင်္ခါရအစုအဝေးအားလုံးကိုဖျောက်ဖျက်ဖြစ်ပါတဲ့ဒုက္ခဝေဒနာများကိုလက်နက်ကရိယာတစ်ဖွဲ့အသုံးပြုပြီးတတ်မဲ့မှုသင်္ခါရများအားလုံးကိုဖျောက်ဖျက်ဖြစ်ပါတဲ့အတွင်းစိတ်ရဲ့အလေးအချင်ဟောင်းအရာယူရှာမုန်းတိမှုဟာအပေါ်သို့တက်လာရင်ယူရှာမုန်းတိမှုဖြင့်တုန်ပြန်သည်ကိုယ်ကဥပက္ခပြုပြီးသူ့ကိုအထောက်အပံ့အထောက်အကူမပြုတော့ရင်သူဟာတဖြည်းဖြည်းအားနည်းလာတာပဲအင်းအားရော့နေလာပြီးနောက်ဆုံးပျောက်ဖြစ်သွားမယ်ယူရှာမုန်းတိမှုသင်္ခါရကိုဖြစ်ပေါ်စေတိုင်းယူရှာမုန်းတိမှုဖြင့်တုန်ပြန်သောစိတ်ဤအလေးအချင်းကိုပိုမိုကြီးမားအားကောင်းစေသည်ဒုက္ခဝေဒနာဖြစ်ပေါ်တိုင်းမှာလည်းတတ်မဲ့မှုဖြင့်တုန်ပြန်သည်တမန်မှုဖြင့်တုံ့ပြန်သောစိတ်ဤအလေးအချင်းကိုပုံမူကြီးမားအားကောင်းစေသည်အခုကိုယ်ကပညာထူထောင်နေတဲ့အတွက်ဥပက္ခဖြင့်ရှုလိုက်တယ်စိတ်ရဲ့အလေးအချင်းဟောင်းကိုလုံးဝအင်အားမပြုတော့ဘူးတဖြည်းဖြည်းအားနည်းလာတယ်ကြောက်ဖြတ်သွားတယ်ဒါဟာလူတိုင်းနဲ့သက်ဆိုင်တဲ့သဘာဝသဘောတရားပဲဟိုဘာသာဒီဘာသာပြောင်းမှအကျိုးခံစားရတာမဟုတ်ဘူးဘောဘာသာဒီဘာသာမပြောင်းလို့အကျိုးမခံစားရဆိုတာမျိုးလည်းမဟုတ်ဘူးတက်ရှိတက်မဲ့စစ်ချဝလာတစ်ခုလုံးမှာဒီတဘာဝသဘောတရားသာရှိသည်လူအမျိုးမျိုးကဒီတဘာဝတရားကိုကိုင်းင်းနဲ့ကိုနားလည်ကြတယ်ဆရာကြီးဥပခင်ရှိတုန်းကဆရာကြီးထံကိုအမေရိကန်ကသုတေသနသိပ္ပံပညာရှင်တဦးလာတရားထိုင်တယ်စိတ်ကိုတန်ရှင်းဖြူစင်အောင်ဖြူလုပ်နိုင်တဲ့နည်းလမ်းရှိတယ်ဆိုတာကြားပြီးရောက်လာတာဖြစ်တယ်သူဟာအင်မတန်စိတ်မချမ်းသာစိတ်မပျော်ရွှင်တဲ့လူတစ်ယောက်ဖြစ်တယ်။ဒီတရားအထုတ်နည်းကြောင့်လူတွေဟာပုံမပျော်ရွှင်စွာတဟဇာတမျှစွာနေထိုင်ကြတယ်ဆိုရင်ငါအတွက်လည်းကောင်းမှာပဲဆိုပြီးရောက်လာတယ်။သူ့ကိုဆရာကြီးကတလတရားဘဝင်ပါဆိုတော့ကောင်းပြီ။ဒီတလမှာဒီတရားအထုတ်နည်းဟာဘယ်လိုအလုပ်လုပ်တယ်ဆိုတာကိုသူသုတေသနလုပ်မယ်တဲ့။တခါမှတရားထိုင်ဘူးတဲ့သူမဟုတ်ပေမဲ့ဆရာကြီးကလည်းသူ့ကိုအဝေးကလာရသာကလည်းတကြောင်ပေါ်လေအထူးအစီအစဉ်အနေနဲ့တလထိုင်ခိုင်းတယ်။ဆယ်ရက်အနာပါနာအထုပ်ပြီးဝိပဿနာပြောင်းပြီးတဲ့အခါမှာကြီးမားသောတုံ့ပြန်မှုများဖြစ်တယ်။တရားထိုင်တဲ့ဂူအခန်းလေးထဲမှာကျန်းကနေ6လက်မလောက်မြင့်အောင်ခုံနေတယ်။ကင်းမီးပေါက်ထောင်နေတယ်။ဆရာကြီးကတော့ပြုံးပြုံးနဲ့ကောင်းတယ်တက်လာစရာရှိတာတွေတက်လာပါစေအားလုံးအနှိမ့်စပဲ။နောက်တော့မှဒီလူကပြောပြတာကသူဟာတဲ့အာကာသဂျူဒူလုပ်ငန်းမှာအလုပ်လုပ်တယ်။တနင်္ဂနွေကနေတနင်္ဂနွေမပြောနဲ့တိုက်ကြီးတစ်တိုက်ကနေနောက်တစ်တိုက်ကိုဥရောပအာချစသည်ဖြင့်တိုက်တစ်တိုက်ကနေနောက်တစ်တိုက်ကိုလှမ်းပြီးပြစ်နိုင်တဲ့အနုမြူထိတ်ဖူးများပါသောဒုံးပြလက်နဲ့များကိုပုံစံဆွဲတဲ့သူဖြစ်တယ်တဲ့။လူပေါင်းမြောက်များစွာအတွက်အပူမြဲကိုဖြစ်စေတဲ့အနုမြူလက်နဲ့များကိုစောက်တဲ့သင်္ခါရမျိုးစေ့မျိုးဟာဘယ်လိုအတိအများကိုပေးမလဲဆရာကြီးကသူ့ကိုသင်ဟာဒီဝေဒနာများကိုရှုခြင်းဖြင့်သင်စုဆောင်ခဲ့သောသင်္ခါရအညစ်အကြေးများမှကင်းလွတ်လာပြီလို့ဆိုတော့လုံးဝအဲ့ဒီလိုအပြောမခံဘူးသူ့ကိုဘာမှအပြင်းကမရှင်းပြပါနဲ့တဲ့သူ့ဘာသာသူသူ့ဒေသနာပြုပြီးသူနားလည်အောင်လုပ်ယူမယ်တဲ့ဆရာကြီးကသာဓုခေါ်တယ်သင်ဟာသင်ကိုယ်တိုင်သေချာနားလည်သဘောပေါက်မှလက်ခံမယ်ဒါဟာလေဗုဒ္ဓရဲ့နိလမ်းပဲတရားဓမ္မဟာလူတိုင်းကိုယ်တွေ့ခံစားသဘောပေါက်ရမှာဖြစ်တယ်ဒီလူလဲတလတရားထိုင်ပြီးတော့အင်မတန်အေးချမ်းပေါ်ပါနေတယ်သူ့မှာလဲအင်မတန်ကောင်းမွန်သောအချင်းအရာဖြစ်ပေါ်လာတယ်ဆိုတာသူသိတယ်ဒါပေမဲ့သူဟာတဲ့တိတ်ပံပညာရှင်တဦးအနေနဲ့ဒီအညစ်အကြေးများယုံညံ့မှုများကိုဖျောက်ဖျက်ဖြစ်တဲ့နေရာမှာဒီခံစားမှုဝေဒနာတွေနဲ့ဆိုင်နေတယ်ဆိုတာကိုသူလက်မခံနိုင်ဘူးမယုံနိုင်ဘူးတဲ့အမေရိကန်ပြည်ပြန်သွားပြီး3လနေတော့စာရေးတယ်သူဟာတဲ့အရင်ဆွဲတာလည်းဖြတ်သွားပြီတဲ့သူ့ရဲ့မိသားစုနဲ့ရောသူ့အလုပ်ဌာနမှာရောသဟဇာတမျှစွာနဲ့အင်မတန်တိုးတက်ကောင်းမွန်လာတယ်တဲ့ဒါပေမဲ့ခုထိနားမလည်နိုင်သေးတာကတော့ဒီအညစ်အကြေးတွေနဲ့ခံစားမှုဝေဒနာတွေနဲ့ဘယ်လိုဆက်ဆက်နေတယ်ဆိုတာပဲတဲ့နှစ်နှစ်သုံးနှစ်လောက်နေတော့တစ်ခါပြန်လာပြန်ရောဒီအာထုံကြီးကိုတေးချာတိတ်ပန်ကြီးကြကြသုတေသနာပြုရှင်သေးတယ်တဲ့ဆရာကြီးကလည်းကောင်းပြီ ပဂတိအမှန်တရားဟာအမှန်တရားပဲလှုပ်ခြင်းတဲ့သူတေသနာလှုပ်ပစေဘာမှစိတ်ပူစရာမလိုဘူးဆိုပြီးတော့ပေးလာတယ်ဒီတစ်ခါတလပွဲတရားပဝင်နေအာနာပါနစင်္ဂါရဲ့ဝိပဿနာတလကောင်းကောင်းအားထုတ်ပြီးပြန်သွားတယ်စာအရှိကြီးကြောင်လာတယ်သူဟာတဲ့တတုဗေဒပညာရှင်ဖြစ်တယ်တဲ့အာကာသကြိုလူတွေစောက်တဲ့အခါမှာတချို့တတုများကိုညာနှုံးဖြင့်စင်ကြယ်အောင်ဖြစ်လို့ရတယ်ဒီတတုမစစ်တဲ့အမှုန်ကလေးတမုံတောင်ရောပါနေလို့မရဘူးနဲ့ဒီလိုစင်ကြယ်အောင်မလုပ်ရလဲဆိုရင်နဲ့စင်ကြယ်အောင်ပြုလုပ်ရမယ်တတုကိုကြိုပြီးတုံချောင်းတစ်ဖွဲ့ပြုလုပ်တယ်ပြီးတော့ရန်နှုံးကြီးစင်ကြယ်ကြီးသားဖြစ်တဲ့တတုကိုဂွင်းတစ်ဖွဲ့ပြုလုပ်ပြီးဒီစင်ကြယ်ကြီးသောတတုဂွင်းကိုစင်ကြယ်အောင်ပြုလုပ်ဖို့လိုတဲ့တတုချောင်းအပေါ်ကိုဖြတ်လိုက်တယ်တဲ့ရိုးရိုးမျက်စိဖြင့်မမြင်နိုင်တဲ့တန်လိုက်တာတစ်ခုဖြစ်ပေါ်လာပြီးတတုချောင်းထဲမှာရှိနေတဲ့တတုမစစ်တဲ့အမှုန်မှန်သမျှဟာထွက်လာရတယ်တဲ့တတုစစ်မှန်တဲ့အနုမြူလေးများကလည်းအစီအစဉ်နဲ့ဖြစ်ပေါ်လာတယ်ဒီတတုဟာပုံမအကောင်းလာပြီးပုံသွင်းရတာပိုလွယ်ပူလာတယ်တဲ့ဒီနည်းအားဖြင့်တတုတစ်ခုကိုရာနှုန်းဖြင့်စင်ကြယ်အောင်ပြုလုပ်သည်ထို့နည်းတူပဲဗုဒ္ဓကလည်းဒီသိမှုဆိုတဲ့ဂွင်းနဲ့ခန္ဓာကိုယ်ကိုခေါင်းကနေခြေပြားအထိပတ်ပြီးအပေါ်အောက်ရွှေ့ခြင်းအားဖြင့်ဉာဏ်မှုအလုံးကိုထုတ်ဖြစ်သောဤကိုတွေ့ခဲ့တယ်။ဒီသိမှုဆိုတဲ့ဂွင်းကတော့လုံးဝစင်ကြယ်ရမယ်။ဒီဂွင်းဟာတတ်မဲ့မှုယုံရှာမုန်းတိမှုတို့ဖြင့်ရွှေ့နေလို့ရှိရင်မအောင်မြင်ဘူး။ဒီဂွင်းဟာဥပ္ပခါဖြင့်လုံးဝဖြူစင်နေမှသာကိုယ်ထဲမှာရှိတဲ့အငြိအကျေးတွေကိုသူကစွဲထုတ်ပေးနိုင်မှာဖြစ်တယ်။ဒီလိုသူနားလည်သွားတယ်။တရားအထုတ်သူတိုင်းဒီလိုသူတေသနာလုပ်နေရမယ်မဟုတ်ဘူး။အခုချိန်တိုင်းဒီစက်ပြထဲမှာဘာတတ်သေးပါလဲဆိုတာကိုခွဲစိတ်နေတာမဟုတ်ဘူး။အဝိကိုဖြူစေမယ်ဆိုရင်ဒီစက်ပြကိုတုံးလိုက်တာပဲ။ဒါပေမဲ့တစ်ခုတည်းရမှာကခေါင်းကနေခြေပြားခြေပြားကနေခေါင်းကိုရွှေ့ပြီးရှုမှတ်နေတဲ့အချိန်မှာဒီရှုမှတ်နေတဲ့စိတ်ဟာစင်ကြယ်နေရမယ်။ကိုကတတ်မဲ့မှုယုံရှာမုန်းတိမှုတို့မရှိဘဲခေါင်းကနေခြေခြေကနေခေါင်းဥပ္ပခအဖြစ်အဝဖြင့်ရွှေ့နေလို့ရှိရင်ယုံညံ့မှုများဟာထွက်ကိုထွက်သွားရမှာပဲ။ကိုအတွေ့အကြုံဖြင့်ကိုဘာသာသိလာမယ်။ဒေါသကြီးတဲ့လူဟာဒေါသနည်းလာမယ်။ယာကစိတ်များတဲ့လူဟာယာကစိတ်နည်းလာမယ်။ကြောက်ရွံ့ဆိုးရင်စိတ်များတဲ့လူဟာကြောက်ရွံ့ဆိုးရင်စိတ်နှဲလာမယ်စသဖြင့်စုဆောင်ခဲ့သမျှသောဉာဏ်ဉာဏ်မှုအလုံးဟာတဖြည်းဖြည်းနှဲလာမယ်ရရှိသောအဖြေဟာတက်တည်ပဲရရှိတဲ့အဖြေပေါ်မှာမူတည်ပြီးလက်ခံရမယ်ယုံကြည်ကိုးစားမှုတက်တဲ့ဖြင့်လက်ခံပါကကိုယ့်အတွက်အထောက်အကူမပြုအတိဉဏ်ဖြင့်ချင့်ချင်ယုံဖြင့်လက်ခံပါကကိုယ့်အတွက်အထောက်အကူမပြုကိုကိုယ်တိုင်အားထုတ်ပြီးမှကိုယ့်ရဲ့စိတ်ဆင်ကျေလာတာကိုကိုကိုယ်တိုင်ခံစားရမှဒီစပ္ပဟာဖြင့်ကောင်းတယ်လို့လက်ခံပါဒီစပ္ပဆိုတာကလည်းဥပ္ပခဖြင့်ရှုခြင်းသာဖြစ်သည်ဘာမှထွေထွေထူးထူးမဟုတ်ဥပ္ပခညာစွာဖြတ်ဖြတ်ခြင်းကိုခံရတယ်ဒါဟာလည်းကိုယ်ကဝေဒနာများကိုသိနေမှဖြစ်မယ်သင်္ခါရများကိုပေါင်းများစေခြင်းနဲ့ဖြတ်ဖြတ်စေခြင်းဖြစ်ရများဟာဝေဒနာကနေစတယ်ဒီဝေဒနာဟာကိုယ်ဘဝမှာအင်မတန်အရေးကြီးတဲ့နေရာဖြစ်တယ်။ဒီဝေဒနာတွေကြောင့်သင်္ခါရတွေပွားများတယ်။ဒီဝေဒနာတွေကိုအတုံးချပြီးသင်္ခါရတွေကိုဖျောက်ဖျက်ဖြစ်နိုင်တယ်။ဒီဝေဒနာတွေနဲ့အတူဥပ္ပခါကိုထူထောင်ဖို့အရေးကြီးတယ်။ဤသို့ဖြင့်မြတ်စွာဘုရားလည်းအကျွတ်တရားရခဲ့တယ်။ဤသို့ဖြင့်တသက်ကလုံးမြတ်စွာဘုရားဟာသင်ကြားခဲ့တယ်။တချို့လူတွေကလျှောက်ကြတယ်ကျွန်တော်တို့မတော်ဘုန်းကြီးနဲ့တိလမလုပ်နိုင်ပါဘူး။ဒါကြောင့်အချွတ်တရားမရနိုင်ကြတော့ဘူးလားလို့မေးကြတယ်။ဒီနိလကအားလုံးအတွက်အတူတူပဲ။အိမ်တော်ရှင်အနေနဲ့လည်းအခက်အခဲများကြားတဲ့အခါအချွတ်တရားရအောင်အားထုတ်နိုင်ပါလေတဲ့။ယုံညံ့မှုများရှိနေသည်၍အချွတ်တရားမရနိုင်ဘူး။ကိုကိုကိုသာငါဖျားတရားတန်ခါကိုယုံကြည်တယ်။ဒါကြောင့်ငါအချွတ်တရားရမယ်လို့လှည့်ကြားနေမယ်။လောဘဒေါသမောဟရာကသူတစ်ပါးအပေါ်မှာမကောင်းစီလိုသောစိတ်များအစရှိတဲ့ယုံညံ့မှုများစားပြီးပျောက်ပြက်သွားမှသာလျှင် သင်ဟာဒုက္ခဆင်းရဲခြင်းမှကင်းလွတ်လာမှာဖြစ်တယ်။အိမ်တော်ရှင်များလည်းဒီနည်းလမ်းအတိုင်းကြည့်ကြရမှာပဲ။မြတ်စွာဘုရားကမင်္ဂလာ38ပါးပါဝင်တဲ့မင်္ဂလာသုတ်တံကိုဟောတော်မူခဲ့တယ်။မင်္ဂလာတစ်ပါးဒီတစ်ပါးတစ်ခုတည်းတစ်ခုပုံမူပြီးတော့မြင့်မြတ်လာတယ်။နောက်ဆုံးမင်္ဂလာရောက်တဲ့အခါမှာဒါဟာအမြင့်မြတ်ဆုံးအစဉ်အမြင့်ဆုံးမင်္ဂလာဖြစ်တယ်တဲ့။ဘယ်လိုလဲဆိုတော့ဖုထတ္တလောကတမေဟိစေတံယတနာကံပတိအတောကံဝိရဇံခေမံအေတံမင်္ဂလာမုတ္တမံနဲ့ဖုထတ္တလောကတမေဟိဆိုတာဘဝလောကတံအမြင့်အမြင့်များနဲ့ကြုံတွေ့ကြရမှာပဲတဲ့။ကောင်းတာတွေဖြစ်မယ်မကောင်းတာတွေဖြစ်မယ်အနိုင်နဲ့ကြုံရမယ်အရှုံးနဲ့ကြုံရမယ်မြတ်တဲ့အခါမြတ်မယ်ရှုံးတဲ့အခါရှုံးမယ်နာမည်ဆိုးရင်ဆိုးမယ်နာမည်ကောင်းရင်ကောင်းမယ်ဒီလောကတရားတွေနဲ့ကြုံရတိုင်းမှာတဲ့စိတ်တန်ယတနာကံပတိတဲ့စိတ်ရဲ့ညီညာခြင်းကိုလက်မလွတ်စေရဘူးတဲ့စိတ်တုံ့လုံချောက်ချားမှုမဖြစ်ဘူးစိတ်ကိုလုံးဝအငြိမ့်ညှထားနိုင်တယ်တဲ့ဥပက္ခပြုနိုင်တယ်တဲ့အတောကံဝိရဇံခေမံဆိုတာကအတောကံငိုယိုခြင်းမရှိတော့ဘူးတဲ့ငိုယိုမှုအလုံးမှကင်းလွတ်ခဲ့ပြီတရားဓမ္မကိုသေချာစွာနားလည်သူတို့ဟာစိတ်မချမ်းသာမှုဖြင့်ငိုယိုခြင်းဒုက္ခဖြင့်ငိုယိုခြင်းတို့ကိုမပြုလုပ်တော့ဘူးဤသို့ပြုလုပ်ခြင်းဖြင့်နောက်မှစိတ်မချမ်းသာမှုများဒုက္ခများကိုထပ်မံခံစားရအောင်မည်ဆိုတာကိုနားလည်တယ်ဒုက္ခမျိုးစိတ်များကိုပြုခြင်းဖြင့်ပြုံးရွှင်သောအသိများကိုရဖို့မမျှော်ကိုတော့ဘူးဝိရဇံနောက်ထပ်သင်္ခါရအစိတ်မဖြစ်လို့တော့ဘူးရှိပြီးသားသင်္ခါရအဟောင်းများကိုလည်းဖျောက်ဖျက်ဖြစ်သည်ခေမံစိတ်ဟာအငြင်းလုံးချုံခိုင်မြဲနေသည်တဲ့လူတွေဟာငါဆွဲအမြတမ်းပြင်းပြကြတဲ့အတွက်ကြောင့်မလို့စိတ်ဤလုံးချုံမှုခိုင်မြဲမှုမရှိကြဘူးငါဘာဖြစ်မလဲဆိုပြီးတော့အငြင်းဆိုးရိမ်နေကြတယ်ဒါပေမဲ့တရားဓမ္မရှိသူကတော့အငြင်းလုံးကြုံတယ်ရှေးရေးဟာသူ့အတွက်အငြင်းကောင်းတယ်သူဟာယခုမျက်မှောက်ရဲ့ဆရာဖြစ်တဲ့အတွက်ကြောင့်အနာဂတ်ရဲ့ဆရာလည်းဖြစ်သည်ထို့ကြောင့်ဥပက္ခတရားဟာအမြင့်ဆုံးသောမင်္ဂလာတစ်ပါးဖြစ်သည်ဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ဥပက္ခဖြစ်ရမယ်ကိုယ်အလိုချဖြစ်နေတဲ့အခါမျိုးမှာတော့ဥပက္ခဖြင့်ရှုရတာလွယ်တယ်တရားမှတ်နေရင်ဒုက္ခဝေဒနာများကပေါ်ပေါက်နေရင်တော့ဥပက္ခဖြစ်ရတာအင်မတန်လွယ်တယ်ဒုက္ခဝေဒနာပေါ်လာတဲ့အခါမှာဥပက္ခဖြင့်ရှုနိုင်မရှုနိုင်ဆိုတာကိုကိုယ့်ကိုယ်ကိုစမ်းသပ်ရမယ်။ဘဝတစ်ချောင်းမှာအစကအရာရာချောမွေ့နေသည်တော့ပြုံးရွှင်နေဖို့လွယ်တယ်။ဒါပေမဲ့တကယ်တရားရှိမရှိဆိုတာကတော့ဘဝမှာအားလုံးအမှားမှားအရင်းရင်းအလွဲလွဲအချော်ချော်တွေဖြစ်တော့မှသိမယ်။အဲ့ဒီလိုအခါမျိုးမှာအနိစ္စနဲ့ဘယ်လိုရှုနိုင်ကြလဲ။ဒါဟာအမြင့်မြတ်ဆုံးသောမင်္ဂလာဖြစ်သည်။ဘုရားကလည်းဒါကိုပဲအမြဲချင်းပြန်တယ်ဒါကိုပဲအမြဲသင်ကြားဟောကြားခဲ့တယ်။တပိမိတရှင်ဉာဏ်တော်ရရှိပြီးမိတ္တဗိမာအပြည့်အဝနဲ့တရားဓမ္မကိုသင်ကြားခဲ့တယ်။ပထမဦးဆုံးပြစ္ဆဝေကီ၅ဦးအဲဒီကနေမှအယောက်50 500 5000စသဖြင့်ပွားလာပြီးအိန္ဒိယပြည်မြောက်ပိုင်းမှာရှိတဲ့လူပေါင်းများစွာအကျိုးခံစားကြရတယ်။ပညာသက်အတန်းစားဖြစ်တဲ့ဒီမတလူမျိုးများကလည်းဒီခုဘဝမှာရင်ကိုအင်မတန်ကောင်းမွန်သောအကျိုးများကိုပေးတဲ့နည်းဖြစ်တယ်ဆိုပြီးအလွန်စိတ်ဝင်စားကြတယ်။ဒီပြမတတ်လူမျိုးများရဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့သာရိပုတ္တရာနဲ့မြတ်စွာဘုရားနဲ့တွေ့ပြီးကျွန်စွာအထုတ်နိုင်တဲ့အတွက်ဘုရားဤလက်ရရန်ဖြစ်လာတယ်။ဓမ္မတင်နာပတိဖြစ်လာတယ်။ဒီလိုပဲရှင်မောဂလန်လည်းလက်ဝဲရန်ဖြစ်လာတယ်။ကတ္တပကတ္တယံစသဖြင့်ပြမတတ်မျိုးများစွာအထုတ်ကြတယ်။အုတ်ချုပ်သူလူဒန်းစားများဖြစ်တဲ့ဘယင်းမူကြီးမယားကုန်တယ်များလက်သမားများလက်သမားများကာယအလုံးသမားများလူမျိုးပေါင်းစုံလာကြတယ်။ဒါပေမဲ့တချို့သောသူများကတော့ဘုရားကိုဘုရားရဲ့တသက်တာလုံးမှာအတိုက်ခံပြုကြတယ်။တချို့သူတွေကသူတို့ရဲ့အခြေခံဝါဒများယုံကြည်မှုများရှေးတုံးစင်လာများအတွေးခေါ်များရိုးရာခန္ဓာများစသည်တွေအပေါ်မှာအင်မတန်ကြီးကြီးသောဆွေးလမ်းမှုများရှိနေကြတဲ့အတွက်ဘုရားရဲ့သင်ကြားဟောကြားမှုများကိုနားလည်အောင်မကြိုးစားကြဘူးနားမထောင်ကြဘူးတချို့ကတော့သူတို့ရဲ့အသက်မွေးဝမ်းကြောင်းကိုထိပါလာတဲ့အတွက်ဘုရားကိုအတိုက်ခံပြုကြတယ်လူတွေကဘုရားရဲ့သင်ကြားမှုများကိုလက်ခံကြပြီးဘာသာရေးအခမ်းအနားများမပြုလုပ်တော့ပါကဒီအခမ်းအနားများကိုလှုပ်ဆောင်ပေးတဲ့ဘုန်းကြီးများရဲ့အသက်မွေးဝမ်းကြောင်းကိုထိခိုက်နေ ဗုဒ္ဓလက်ထက်တော်ချိန်ကလူတွေဟာအဆူအဝေးများလုံးပြီးအများရှိမှာစကားနိုင်ပြောကြသည်ငြင်းခုန်ကြသည်ပိုအောင်နိုင်တဲ့လူကအနိုင်ရတဲ့သဘောမျိုးရှိကြတယ်ဒီလိုပဲဗုဒ္ဓနဲ့လည်းစကားနိုင်ပြောမယ်ဆိုပြီးလာကြတယ်ဒါပေမဲ့ကျောင်းထဲမဝင်ခင်ဘယ်လိုပဲပုံပြောကြမယ်ဆိုတာကိုစဉ်းစားကြတော့ဘာတွေမြေးကြမလဲဆိုရင်အသင်ဟာဘယ်လိုတောထွက်တဲ့ပုံကူမျိုးလဲတောထွက်ပုံကူများရှိတဲ့နဲ့ထုံးချစ်ထားသောသဖြင့်များလည်းမရှိဘူးစံကိုအပြီးပယ်ထားတယ်နောက်တစ်ချက်ကကိုယ်ပေါ်မှာပြာလည်းသုတ်မထားဘူးတိရစ္ဆာန်တရေတွေလည်းကိုယ်မှာပတ်မထားဘူးစသဖြင့်ဒါပေမဲ့လည်းသူမလုပ်တာတွေကိုလိုက်ထောက်ပြနေလို့ဘာထူးမှလဲတခြားလူတွေလည်းဒါတွေမေးပြီးပြီဗုဒ္ဓကပြောပြီးတော့ငါမကြိုက်လို့ငါမလုပ်တာညီတို့လုပ်ချင်ရင်လုပ်လို့ဖြေလိုက်တာပဲအဲ့တော့သူကြင်ကြံတင်ကြားတဲ့အထက်မှာအဖြစ်ရအောင်ရှာမယ်ဒါပေမဲ့သူကဘာကြင်ကြံတယ်လဲဘာတင်ကြားတယ်လဲသီလမကောင်းတာမပြုလုပ်တာသမာဓိစိတ်ကိုနိုင်အောင်ထိန်းချုပ်တာပညာစိတ်ထဲမှာရှိတဲ့အညစ်အကြေးများကိုလုံးဝစင်ကြယ်အောင်ပြုလုပ်တာဒါတွေကငါတို့ဘယ်လိုညှင်းလို့ရမလဲသူဟာသီလသမာဓိပညာဘာလွဲလို့ဘာကိုမှမဆွေးနွေးဘူးတရားဓမ္မတစ်ခုလုံးဟာသီလသမာဓိပညာသာဖြစ်တယ်တင်တို့ရဲ့အတွေ့အကြုံများနဲ့သက်ဆိုင်တာမှန်သမျှကိုငါစိတ်မဝင်စားဘူးတခြားမှာသွားဆွေးနွေးကြည့်လို့ပြောပြသဖြစ်တယ်သီလသမာဓိပညာကိုငါချင့်ကြံသည်ငါသင်ကြားသည်ဒါဟာပဂတိအမှန်တရားပဲဒါကိုဘယ်သူမှညှင်းလို့မရဘူးအဲ့တော့ဒီလူတို့အုပ်စုကတခုခုတော့ငါတို့လုံးဝဖြစ်မယ်ကုန်တရေပြည့်စည်သောမမှန်သတင်းကိုရှာရမယ်မရှိရင်ရှိအောင်လုပ်ယူရမယ်ရဟန္တာကိုကုန်တရေဖြတ်ဖို့ကပစ္စည်းဥစ္စာနဲ့ပတ်သက်ရတော့၎င်းမိန်းမနဲ့ပတ်သက်ရတော့၎င်းဖြစ်ရမယ်ပစ္စည်းဥစ္စာနဲ့ပတ်သက်တာလုပ်ဖို့လည်းမဖြစ်နိုင်ဘူးအင်ရှင်မင်းသားဘဝကိုတောင်ဆွတ်လွတ်ခဲ့တဲ့ပုဂ္ဂိုလ်တူဖြစ်တယ်မိမနဲ့ပတ်သက်လို့ကတော့တခုခုလုပ်ယူလို့ရမယ်သူဟာယောက်ျားများကိုသာတရားဓမ္မသင်ကြားတာမဟုတ်ဘူးမိမများကိုပါသင်ကြားဟောကြားတယ်ဆိုပြီးသူတို့ကဘလို့ကြံတယ်လဲဆိုတော့အင်မတန်လှပသောမိမငယ်တူကိုညာတိုင်းဗုဒ္ဓရဲ့တရားကျောင်းဘက်သို့သွားစေတယ်မိကတေရီလိမ့်ချဲပြီးစစ်ပင်တပင်အောက်မှာအိပ်ပြီးနောက်နေ့မနေ့ကျတော့ပြန်လာပြီးဂေါတမနဲ့တညာလုံးပျော်ရွှင်ခဲ့တယ်လို့ပြောဆိုခိုင်းတယ်တေချာတင်ငားရဲ့ဒီမိမကိုကြားတဲ့လူတွေကလည်းအင်တာအောကြတယ်ဒီလိုနဲ့ပဲတပတ်လောက်နေတော့ရက်လာပြီးနောက်10လောက်လည်းနေရောဒီနေ့မှဗုဒ္ဓဟာတရားပွဲကြီးတစ်ခုမှာဟောကြားနေစဉ်နောက်လည်းယဟန္တာများဘုရင်ဝန်ကြီးချုပ်စစ်သူကြီးမဟာဗန္ဓုလအနာသပိန်တိဝိစာခာကျောင်းအမစသည်ဖြင့်လူများစွာရှေ့မှာဒီအမျိုးသမီးဟာရောက်လာတယ်။ဘက်ပေါ်မှာတစ်တုံးကိုကျိုးနဲ့ချီပြီးအဝတ်နဲ့ဖုံးပြီးမြတ်စွာဘုရားကိုလက်ညှိုးထိုး၍ဒီမွေးလာတဲ့တင့်ရဲ့ကလေးအတွက်ဘာအထောက်အပံ့မှမပေးဘူးလားဆိုပြီးပြောဆိုတယ်။အားလုံးဟာအားသင့်ကြတယ်။ဗုဒ္ဓကတော့ပြုံးရည်သာနေတယ်သူဟာလိန်ညာနေတယ်သူ့ကောင်းဖြတ်လိုက်ပါလို့ပြောလိုက်ရင်လွယ်လွယ်လေးပဲဘုရင်ကလည်းဖြတ်လိုက်မှာပဲဒါပေမဲ့ဗုဒ္ဓကမေတ္တာဝိညာဉ်အဖြစ်အဝါဖြင့်သာတုံ့ပြန်လေဒီမိန်းကလေးလည်းကြောက်လန့်လာပြီးချိုးချီထားတာလည်းပြေသွားပြီးတစ်တုံးပြုတ်ကျသွားတယ်မြတ်စွာဘုရားအောင်နိုင်တာဟာအတွင်းမှာရှိတဲ့ဥပက္ခာငြိမ်းချမ်းမှုညီညွတ်မှုတို့ကြောင့်ဖြစ်တယ်ဒေါသပေါ်မှာဒေါသဖြင့်တုံ့ပြန်ခြင်းဖြင့်မအောင်နိုင်ဘူး။ရညိုးကိုရညိုးဖြင့်တုံ့ပြန်ခြင်းဖြင့်မအောင်နိုင်ဘူး။မေတ္တာဂရုဏာဥပက္ခာတို့ဖြင့်သာအောင်နိုင်သည်။နောက်တစ်ခုကတော့ပုံနာပိုးကြီးတူဟာဗုဒ္ဓကိုအင်မတန်စိတ်ဆိုးနေတယ်။အကျောင်းကသူ့ရဲ့သား9ယောက်နဲ့ကျွန်းမ9ယောက်ဟာတယောက်ပြီးတယောက်ဗုဒ္ဓနဲ့တွေ့ပြီးအားလုံးပတ္တနာအားထုတ်ကြတယ်။သူတို့လုံနေကြနေစဉ်အခါအနာများရှ िख ိုးပူဇော်ပွဲများကိုမလုပ်ကြတော့တဲ့အတွက်အဖိုးကြီးအင်မတန်စိတ်ဆိုးတယ်ဒီဗုဒ္ဓဟာငါတို့ရဲ့ဘာသာမိဘရိုးရာရှေးထုံးဆင်လာများကိုဖျက်ဆီးစေသည်ဆိုပြီးတော့မြတ်စွာဘုရားထံခေါင်းရိုက်ခွဲဖို့ဆိုပြီးတော့သွားတယ်ဆဲဆိုးပြီးတော့သွားလိုက်တာဗုဒ္ဓကတော့ပြုံးလျက်နဲ့နှုတ်ဆဲပြီးကဲအဖိုးကြီးလာဆွေးနွေးရအောင်ဆိုပေမဲ့မဆွေးနွေးဘူးတကယ်လို့ငါဗုဒ္ဓနဲ့ဆင်းနေလိုက်ရင်ငါဒေါသပြည့်ပြည့်သွားရင်ခေါင်းရိုက်ခွဲလို့မရပဲနေနဲ့ဆိုပြီးဆက်ပြီးတော့ဆဲနေတယ်။ဒါနဲ့မြတ်စွာဘုရားကမိန်းကုံးတစ်ခုမေးမယ်။သင်အင်ကိုဧည့်သည်တူကလက်ဆောင်ယူလာပြီးသူလက်ဆောင်ကိုသင်ကလက်မခံရင်ဒီလက်ဆောင်ဘာဖြစ်သွားသလဲဆိုတော့ဘုန်းကြီးကငါဒီလက်ဆောင်ကိုလက်မခံရင်ဒီလက်ဆောင်ဟာသူ့ဖန်ရှင်နဲ့ပဲနေတာပေါ့လို့ပြောတယ်။အဲ့တော့မြတ်စွာဘုရားကအေးငါလည်းဒါပဲပြောချင်တာပဲ။ တင်ဟာငါ့စီကိုဧည့်သည်အနေနဲ့လာတယ်ဆဲဆိုခြင်းဆိုတဲ့လက်ဆောင်များယူလာတယ်ငါတင်ရဲ့လက်ဆောင်ကိုလက်မခံဘူးတင်ပြန်ယူသွားလို့ပြောလိုက်တယ်ဒီအဖိုးကြီးဟာအင်မတန်ဉာဏ်ရှိတဲ့လူတစ်ယောက်ဖြစ်တယ်အဝိဇ္ဇာအမြင်ပါးပါးလေးဖုံးနေတာသာဖြစ်တယ်မိမိရဲ့အယူဝါဒများရှေးတုံးဆင်လာများအပေါ်၌ဆွဲလန်းမှုများကြောင့်အဖြစ်မှန်ကိုအမှန်အတိုင်းမမြင်နိုင်မှုဖြစ်နေတယ်သူဟာချက်ချင်းနဲ့နားလည်သဘောပေါက်သွားပြီးမျက်စွာဖျားပေါ်မှာချီညိုလေးစားသွားတယ်။ငါတို့မှဖြင့်တစ်သက်လုံးတယောက်ကဆဲဆိုတဲ့လက်ဆောင်တစ်ခုယူလာရင်ကိုကပြန်ပြီးဆဲဆိုတဲ့လက်ဆောင်ဆယ်ခုပြန်ပေးနေတာပဲ။နင်းလက်စိတ်ဆင်းရဲငါလက်စိတ်ဆင်းရဲဖြစ်နေကြတယ်။ကိုမလို့ချင်းတဲ့လက်ဆောင်ကိုလက်မခံတဲ့နီးကိုငါလည်းသိချင်တယ်ဆိုပြီးပုဗ္ဗထံမှာတရေခံတယ်။မျက်စွာဖျားကလည်းကဲဖိုးကြီးတိုင်းအာနာပါနရှုကိုခန္ဓာကိုယ်ရှုဒါဟာကာယ ानु ပတနာခန္ဓာပေါ်မှာပေါ်ပေါက်လာတာကိုရှုဒါဟာဝေဒနာ ानु ပတနာကိုယ်စိတ်ကိုယ်ကိုရှုစိတ်က ानु ပတနာစိတ်ပေါ်မှာပေါ်ပေါက်လာတာကိုရှုဓမ္မ ानु ပတနာကိုယ်ကိုယ်ကိုသာရှုမှတ်ခြင်းဖြင့်တဘာဝသဘောတရားတစ်ခုလုံးကိုနားလည်လာမယ်။ဘာကြောင့်ဒီဒုက္ခဆင်းရဲခြင်းတွေဖြစ်ရလဲဆိုတာကိုနားလည်လာမယ်။ဒီပုံနာကြီးလည်းမကြာခင်ပဲအရဟတ်ဖြစ်သွားတယ်တဲ့။ဒီလိုနဲ့ပဲမြတ်စွာဘုရားလည်းလူပေါင်းများစွာကိုတရားပြခဲ့တယ်အခြေအနေအရရမှာဥပက္ခံဖြင့်စိတ်ကိုညီညွတ်အောင်ထားတတ်ရမယ်။အခုသင်တို့လည်းဒီလိုညီတတ်ဖို့အတွက်စတင်အားထုတ်နေကြတာဖြစ်တယ်။ကိုကဥပက္ခံဖြင့်ရှုနိုင်ရင်ရှုနိုင်တဲ့လောက်ထုံမြလောက်ဒုက္ခဆင်းရဲခြင်းမှကင်းလွတ်နိုင်မည်။စိတ်ရဲ့အလေးချင်းဟာပြောင်းလာပြီးဆက်လက်အားထုတ်ပါကတစ်ချိန်မှာဘယ်လိုအခြေအနေမျိုးနဲ့ပဲကြုံရကြုံရအရန်တုံ့ပြန်ခြင်းကိုမပြုလုပ်တော့တဲ့အဆင့်ကိုရောက်လာမယ်။တခမလေးပဲဖြစ်ဖြစ်ရလိုက်ပြီးခံစားမှုဝေဒနာကိုဥပက္ခဖြင့်ရှုပြီးမှစိတ်ဆုံးဖြတ်เสียရှိတာဖြတ်လုံးเสียရှိတာလုပ်ရင်မှန်ကန်ကောင်းမွန်ပြီးမိမိကိုရောသူတစ်ပါးကိုပါမထိခိုက်နဲ့အပြုအမူမျိုးဖြစ်မယ်။အရန်တုံ့ပြန်မှုပြုလုပ်ပါကစံကျင်မှုများဖြင့်အမြဲပြည့်နေမည်။အာထုတ်ခြင်းဖြင့်စေရဲ့ဒီအလေးချင်းဟောင်းဟာလည်းတဖြည်းဖြည်းပြောက်သွားမှာပဲကိုဘဝမှာကောင်းမွန်သောအပြုအမူလုပ်ရများကရှိနေမည်ခက်ထန်သောဆုံးဖြတ်ချက်များမလုပ်ရတော့ဘူးလို့မဆိုလိုဘူးခက်ထန်သောဆုံးဖြတ်ချက်များယူကိုယူရမယ့်အခြေအနေမျိုးနဲ့ကြုံတွေ့ရမှာပဲဒါပေမဲ့အတွင်းမှာတော့စိတ်ဟာအမြဲညှဉ်းနေပြီးမေတ္တာပြုနာနဲ့ဖြစ်နေရမယ်ကိုယ်ကဒေါသမုန်းတီးမှုတို့ဖြင့်ဆုံးဖြတ်ချက်ချပါကနှစ်ဦးနှစ်ဝလုံးကိုထိပါစေပါမယ်အကျိုးမရှိပါကိုယ်စိတ်ကဥပက္ခအပြည့်အဝဖြင့်ရှိနေပါကခက်တံသောအပြည့်အမူကိုလောက်ရသည့်တိုင်အောင်သူတစ်ပါးကိုရောမိမိကိုယ်ပါအထောက်အကူဖြစ်စေမယ်ကျွန်တော်ဆရာကြီးဥပက္ခင်ကိုသိချာမသိကြတဲ့လူတွေကဆရာကြီးဟာစိတ်တူတယ်အော်တယ်ဟစ်တယ်ဆူတယ်ဝိပဿနာဆရာတူကဘာဖြစ်လို့ဒီလိုလဲဆိုပြီးတော့ထင်ကြတယ်။ဒါပေမဲ့ဆရာကြီးကိုတေချာနိနိကကသိတဲ့သူတွေအဖို့ကတော့အင်မတန်ရှင်းတာကဆရာကြီးရဲ့ဒေါသဟာဘယ်လိုဒေါသမျိုးလဲဆိုတာပဲ။အတွင်းမှာတော့မေတ္တာဖြင့်သာဖြစ်ဝနေတယ်ဆိုတာကိုသိကြတယ်။ဆရာကြီးဟာအင်မတန်စိတ်ကန်းကြီးတဲ့သူဖြစ်တယ်။သူ့ယုံမှားရောတရားရိပ်သာမှားရောအလုံးစိတ်ကန်းလိုက်နာကြရတယ်။ဆရာရဲ့တရားပတ်မှာလည်းစီကံလိုက်နာပြီးသိချာအားထုတ်ကြရတယ်။အပြင်လောကကြီးကနေဆရာရဲ့ထွက်ပြေးခြင်းလိုလာတာမျိုးမဖြစ်ရဘူး။သိချာအားထုတ်ရတယ်။လူတိုင်းကိုသိချာစွာအလုံးလုံးစေတယ်။ညာနေတဲ့လူတယောက်တွေ့လို့ရှိရင်ကောင်းကောင်းရေးယူမှာပဲ။ဒီနေ့တော့ဘူခန်းလေးတွေထဲမှာတရားထိုင်နေတဲ့လူတယောက်ဟာခဏခဏအပြင်ထွက်လာတယ်။ဆရာကြီးကဗာလဲရေးလို့မေးလိုက်ရင်အကြောင်းတစ်စုံတစ်ခုပြောပြီးတော့ဒီကပြောင်းဝင်သွားပြန်တော့ဒီလိုနဲ့ပဲဖြစ်နေတော့ဆရာကြီးကကိုရင်ကြီးငါတော့ဒီလူကိုဆဲမှဆူမှပဲရတော့မယ်ရိုးရိုးပြောနေလို့တော့နားမလည်ဘူးဆိုပြီးတော့ဒီလူထိုင်နေတဲ့ဂူခန်းလေးတဲ့ကိုသွားပြီးတော့ကော်ပလိုက်တယ်တရားရိတာတစ်ခုလုံးနဲ့မြင်းကလေးလှုပ်တလို့ပဲတုံခါသွားတယ်ပြီးတော့မှဆရာကြီးလည်းပြုံးပြီးအပေါ်ပြန်တက်လာပြီးကိုရင်ကြီးငါတော့ဒီလူကိုခါချမ်းချမ်းလေးပြောဆိုခဲ့ပြီသူစိတ်ထဲမှာဒေါသလုံးဝမရှိဘူးဒီလိုမျိုးပဲလိုအပ်တဲ့အခါမှာခက်ထန်သောစကလုံးများခက်ထန်သောအဖြစ်အမူများပြုလုပ်ရတယ်ဒါပေမဲ့အတွင်းမှာတော့ကိုယ့်ကိုယ်ကိုအမြဲသုံးသပ်ရမယ်ဘယ်သူအပေါ်မှာမှမုန်းတီးမှုဒေါသမထားရဘူးစိတ်ဟာညီမျှရမယ်မေတ္တာကရုဏာသာထားရမယ် ဒီလူကိုကူညီဖို့အတွက်သူနားလည်မဲ့စကားလုံးမျိုး300တိတိုင်အောင်မေတ္တာပြုနာတာရှေ့ရှုရမယ်ဒီအိုးလုတဲ့လူတယောက်ဟာအိုးကိုပုံဖော်တဲ့နေရာမှာလက်တစ်ဖက်နဲ့အိုးအောက်ခြေကနေမထားရတယ်။ကျန်လက်တစ်ဖက်နဲ့အိုးကိုပုတ်ရတယ်။အိုးကိုမထားတဲ့လက်မရှိရင်အိုးဟာကွဲသွားမှာပဲ။ကိုယ်ကလည်းအိုးကိုကွဲအောင်ပုတ်နေတာမဟုတ်ဘူး။ခိုင်ခါအောင်ပြုလုပ်နေတာဖြစ်တယ်။အိုးကိုမထားတဲ့လက်ဟာအင်မတန်အရေးကြီးတယ်။ဒါဟာကိုယ်အတွင်းမှာရှိတဲ့မေတ္တာကရုဏာဥပေက္ခာလိုပဲ။ကဲတန်တော့အပြုအမူမပြုလုပ်ခင်မိမိကိုယ်ကိုအရင်သုံးသပ်ရမယ်။ကိုယ်စိတ်ကညီညံ့နေရင်ကဲတန်တော့အပြုအမူကိုလုပ်ရလဲအကြောင်းမဟုတ်ဘူး။မိဘဘက်သို့ပြေးနေတဲ့ကလေးတယောက်ကိုရိုးရိုးပြောနေလို့နားမလည်ဘူး။အင်းအားသုံးပြီးလွတ်ရာကိုဆွဲပလိုက်ရတယ်လို့ပဲ။ခေါအားကြီးမားပြီးကျန်းတဲ့လူတယောက်ဟာအားနည်းတဲ့လူတယောက်ကိုရိုက်နှက်နှိပ်စက်နေလို့ရှိရင်ငါဟာဝိပဿနာအားထုတ်သူဦးဖြစ်တယ်တခြားလူတွေဘာဖြစ်ဖြစ်ငါဘူးမဆိုင်ဘူးသူတို့ကာမတွေကြောင့်သူတို့ခံရတာပဲဆိုပြီးကြည်နေရင်တရားဓမ္မကိုနားမလည်တဲ့လူဖြစ်တယ်ဒီအားနည်းတဲ့လူကိုကယ်တင်ဖို့အတွက်ပြင်းထန်သောလုပ်ရကိုပြုလုပ်ရမယ်ဒါပေမဲ့ဒီမတရားလုပ်နေတဲ့သူအပေါ်မှာလည်းမုန်းတီးမှုဖြစ်ပေါ်ရဘူးအားနည်းတဲ့လူအပေါ်မှာသာမေတ္တာကရုဏာထားရမှာမဟုတ်ဘူးနှစ်ဦးစလုံးပေါ်မှာမေတ္တာကရုဏာထားရမယ်ဒီအနိုင်ကျင့်ကြီးရိုင်းနေတဲ့သူဟာမသိနားမလဲဘူးတခြားသူကိုသာမကသူ့ကိုယ်သူပါထိခိုက်စေနေတယ်သူ့ကိုအင်အားသုံးပြီးမှဖယ်ရှားလို့ရရင်အင်အားသုံးရမယ်ဒါပေမဲ့အတွင်းမှာတော့မေတ္တာပြုနာထားရမယ်ဒီလိုသာကိုကအမြဲတင်ကြံနိုင်ရင်ကိုဘာပဲလှုပ်လှုပ်ကောင်းသောလှုပ်ရမ်းများတာဖြစ်မယ်ငါကသူများတွေကောင်းဖို့လှုပ်တာလို့ပါဇက်ကဖယ်လောက်ပဲပြောနေပြောနေစိတ်ထဲမှာဒေါသမောဟစံကျင်မှုများပေါ်ပေါက်နေရင်ဘယ်တော့မှဘယ်သူ့ကိုမှအကျိုးမပေးနိုင်ဘူးကိုကကိုကိုကိုမပြုတ်ပြင်နိုင်ရင်ဆက်လက်ပြီးကိုကိုကိုထိခိုက်နေစေရင်သူများတွေကိုလည်းမကူညီနိုင်ဘူးလေအရေးကြီးတာကကိုကိုကိုအရင်ကူညီပါတဲ့ချိနေတဲ့လူတစ်ယောက်ကနောက်ချိနေတဲ့လူတစ်ယောက်ကိုမကူညီနိုင်ဘူးမျက်စိမမြင်တဲ့လူတစ်ယောက်ကနောက်မျက်စိမမြင်တဲ့လူကိုလမ်းမပြနိုင်ဘူးတရားဓမ္မဖြင့်မိမိကိုယ်ကိုအရင်သတ်မှတ်အောင်ပြုလုပ်ပါတသက်တာလုံးမှာမိမိကိုယ်ကိုလည်းကောင်းကျိုးပြုမယ်သူတစ်ပါးတွေကိုလည်းကောင်းကျိုးပြုမယ်ဝိပဿနာကလည်းဒါကိုပဲသင်တယ်ယခုမျက်မှောက်ကာလရဲ့ဆရာဖြစ်အောင်လုပ်ရမယ်ယခုမျက်မှောက်ကာလရဲ့ဆရာဖြစ်လာလို့ရှိရင်အနာဂတ်ဟာလည်းအမြင်ခိုင်လုံလာမယ်အတ္တဟိအတ္တနောနာထောအတ္တဟိအတ္တနောကတိကိုယ်သာမြင်ကိုယ်ဆရာဖြစ်သည်ကိုယ်သာမြင်အနာဂတ်ရဲ့ဆရာဖြစ်သည်တဲ့ဒါကြောင့်မိမိကိုယ်သာကိုယ်ွယ်ပါအားကိုးပါတဲ့ကိုယ်ရှိရေးကိုကိုယ်သာပြုလုပ်ပါဘယ်သူမှပြုလုပ်ပေးလို့မရဘူးမျက်မှောက်အခြေအနေဟာလဲအတိတ်ကပြုလုပ်ခဲ့သမျှရဲ့ပေါင်းစုမှုသာဖြစ်တယ်အနာဂတ်ဟာလဲယခုမျက်မှောက်ပြုရက်များပေါ်မှာမူတည်တယ်မျက်မှောက်ပြုရက်များဟာကောင်းမွန်လို့ရှိရင်အနာဂတ်ဟာလဲကောင်းမွန်လာတယ်ဆိုတာကိုသိလာမယ်မြတ်စွာဘုရားကလူလေးမျိုးရှိတယ်လို့ဟောခဲ့တယ်။ပထမလူမျိုးကတော့အမောင်ကနေအမောင်ထဲကိုပြေးနေတဲ့လူမျိုးဖြစ်တယ်။ဒုတိယလူမျိုးကတော့အလင်းထဲကနေအမောင်ဘက်သို့ပြေးနေတယ်။တတိယလူမျိုးကတော့အမောင်ကနေအလင်းဘက်သို့ပြေးနေတယ်။သတုတ္ထလူမျိုးကတော့အလင်းဘက်ကနေအလင်းဘက်သို့ပြေးနေတယ်။ပထမလူမျိုးကတော့အမောင်ကနေအမောင်ထဲကိုပြေးနေတယ်။အမောင်ဆိုတာကအခုအချိန်မှာဒီလူဘဝမှာအမောင်တုနဲ့ပြည့်နေတယ်ဒုက္ခဆင်းရဲခြင်းမျိုးစုံကြုံနေရတယ်စိတ်ထဲမှာလည်းပညာမရှိဘူးအဝိဇ္ဇာများသာရှိသည်ဒုက္ခဆင်းရဲခြင်းနဲ့ကြုံတွေ့ရတိုင်းလဲဒေါသမောဟအစရှိသောစန့်ကျင်မှုများသာဖြစ်ပေါ်နေတယ်ငါစိတ်မချမ်းသာဖြစ်ရတာဟာဒီလူကြောင့်ဟိုလူကြောင့်ဒီလူကဒီလိုလှုပ်လို့ဟိုလူကဟိုလိုလှုပ်လို့စသဖြင့်အခုလည်းဒုက္ခဆင်းရဲခြင်းနဲ့ကြုံတွေ့ရတယ်ပြီးတော့ဒုက္ခဆင်းရဲခြင်းမျိုးစိတ်များကိုသာလည်းအမြဲပြိုးနေတယ်ဒါကြောင့်အနာဂတ်မှာလည်းဒေါသမောဟဆင်းရဲခြင်းဆိုတဲ့အသီးများကိုသာရမယ်မျက်မှောက်ဒုက္ခဆင်းရဲခြင်းကနေအနာဂတ်ဒုက္ခဆင်းရဲခြင်းသို့ပြေးနေတာဖြစ်တယ်အမှောင်ကနေအမှောင်ကိုပြေးနေတယ်ဒုတိယလူမျိုးကတော့အလင်းကနေအမှောင်ဘက်သို့ပြေးနေတယ်အခုအချိန်မှာသူကအလင်းထဲမှာရှိနေတယ်ဥစ္စာဖြစ်စီရာဓုရာကံအာနာအစစအညာရာလောကစည်းစိမ်များဖက်ကကြည့်ရင်ပြည့်စုံတယ်ဒါပေမဲ့ကိုယ်တွင်မှာပြညာမရှိဘူး ngã cái em làm chuyện gì đấy, ngã sang này lúc ngã chưa xin này chưa xong này, cha lưu đi tôi mới trả lời xin nhà trả ra, xây thêm mà tên mà mùng nhà này chưa nì đấy, mong đi xây nhà, cái chuyện luôn đi ngã dưới miếu gì nhà hồ đã biêu nì đấy, ngã dưới sửa ra hà lệ đâu có xin nhà chưa mẹ, ta cho đâu có xin nhà chưa miếu gì nhà hồ đã biêu nì đấy. အခုအချိန်မှာခံစားနေရတဲ့ဒုက္ခဟာအရင်ကကောင်းသောကာမများကြောင့်ဖြစ်တယ်။ဒါပေမဲ့ဒီကောင်းသောကာမတွေကပေးနေတဲ့ကောင်းသောအသီးတွေဟာလည်းတစ်ချိန်မှာကုန်မှာပဲ။အဲ့ဒီအခါမှာအခုပြောနေတဲ့မျိုးစေ့တွေကအသီးစားပေးနိုင်မယ်။အဲ့ဒီအခါမှာအမှောင်တွေကိုရောက်လာမယ်။ဒါကြောင့်ဒီလူတွေအဖို့ဟာရှေ့ရေးဟာဒုက္ခဆင်းရဲခြင်းသာဖြစ်တယ်။အလင်းကနေအမှောင်ဘက်သို့ပြေးနေကြတဲ့သူများဖြစ်တယ်။တတိယအမျိုးအစားကတော့ပထမအမျိုးအစားလိုပဲအမှောင်ထဲမှာရောက်နေကြတယ်ဒုက္ခဆင်းရဲခြင်းများကြုံတွေ့နေရတယ်ဒါပေမဲ့အတွင်းမှာတော့ပညာဆိုတဲ့နည်းအိမ်ရှိတယ်ဒုက္ခဆင်းရဲခြင်းတွေဟာဟိုလူကြောင့်ဒီလူကြောင့်လို့အဖြစ်တည်မနေဘူးအဲ့ဒီလူတွေပေါ်မှာမေတ္တာကရုဏာသာထားတယ်အော်ဒီလူတွေဟာဒုက္ခဆင်းရဲခြင်းကိုသယ်ဆောင်လာသောယင်သာဖြစ်သည်ဒီလူကြောင့်မဟုတ်လဲနောက်လူကနေတဆင့်ငါဆင်းရဲဒုက္ခတွေ့ရမှာပဲငါဒုက္ခဆင်းရဲခြင်းနဲ့ကြုံစရာရှိနေရင်တနည်းနည်းနဲ့ကြုံကိုကြုံရမှာပဲလို့နှလုံးသွင်းတယ်ဒီလူမျိုးဟာအကျိုးရုပ်စေနဲ့အပြုအမူမျိုးကိုမလုပ်ဘူးအရင်ကပြုလုပ်ခဲ့တဲ့မကောင်းသောကာမများကြောင့်ခံနေရတာဖြစ်တယ်သူကာမများကုန်သွားတဲ့အခါမှာအခုပြောနေတဲ့မျိုးစေ့များဟာအသီးစားပေးနေတယ်ဒီမျိုးစေ့တွေဟာလည်းပျော်ရွှင်မှုမျိုးစေ့များသာဖြစ်တယ်ဒါကြောင့်အမှောင်ကနေအလင်းဘက်သို့ပြေးနေကြသူများဖြစ်တယ်သဒ္ဒုတ္တအမျိုးအစားဟာဒုတိယအမျိုးအစားလိုပဲအလင်းထဲမှာရှိနေတယ်အစစအရာရာအားလုံးနဲ့ပြည့်စုံတယ်အတွင်း၌လည်းပညာနှင့်ပြည့်စုံတယ်ငါခုခံစားနေရတဲ့ဒုက္ခတွေဟာငါအရင်ကကောင်းသောကာမများကြောင့်ဖြစ်တယ်အခုရှိနေတာတွေဟာလည်းမငယ်ဘူးတစ်ချိန်မှာအနည်းနဲ့အမြန်ပဲပျောက်ပြတ်သွားမှာပဲကုန်သွားမှာပဲအဲ့တော့ငါဒုက္ခခံစားနေရတော့မှဒါကိုဘယ်လိုအကောင်းဆုံးအသုံးချရမလဲလို့စဉ်းစားတယ်အိမ်တော်ရှင်တယောက်ရဲ့တာဝန်ကတော့အရင်ဆုံးမိမိနဲ့မိမိကိုမိခိုနေတော့သူများ၏စာဝန်နေရေးပုံချန်တာကိုတခြားလူများကောင်းကျိုးအတွက်သုံးရမယ်ဒီလိုလူမျိုးဟာငါဆွဲတစ်ပြေးပြေးရော့လာတယ်တရားဓမ္မကြောင့်ငါဆွဲပျောက်ပြယ်သွားတယ်တခြားလူတွေရဲ့ဒုက္ခဆင်းရဲခြင်းကိုကိုချင်းစာတတ်လာတယ်ငါပပလည်းမှမရှိတဲ့လူတွေအများအပြားရှိတယ်ငါမှရှိတာကိုမျှဝေမယ်ဆိုတဲ့ရရောတဲ့စိတ်များဖြစ်ပေါ်လာတယ်မေတ္တာ၊ကရုဏာ၊ကောင်းစေတောစိတ်ဒီမျိုးစေ့တွေဟာကောင်းသောမျိုးစေ့များသာဖြစ်တယ်ဒီလူအတွက်ရှေ့ရေးဟာအမြဲကောင်းနေတယ်အလင်းကနေအလင်းကိုသွားနေတဲ့သူဖြစ်တယ်လူတဦးတယောက်ဟာတတိယနဲ့သဒ္ဓအမျိုးအစားထဲမှာသာပါဝင်ရမယ်ဆိုလိုတာကအလင်းဘက်သို့သာအမြဲသွားနေရမယ်အခုအချိန်မှာကိုကတတိယအမျိုးအစားဖြစ်နေမလားသဒ္ဓအမျိုးအစားဖြစ်နေမလားဆိုလိုတာကအမှောင်ထဲမှာရှိနေမလားအလင်းထဲမှာရှိနေမလားဆိုတာကကိုရွေးလို့မရဘူးကိုပြုတ်လုပ်ခဲ့တဲ့အတိတ်ကကာမများကြောင့်ဒီဘဝမှာတစ်ခါတလေမှောင်နေမှောင်နေမယ်တစ်ခါတလေနင်းနေမယ်အတွင်းမှာတော့ပညာအမြဲရှိရမယ်သင်ဟာယခုမျက်မှောက်အချိန်ကိုပိုင်ဆိုင်သူဖြစ်သည်နောက်ထပ်ဒုက္ခဆင်းရဲခြင်းသင်္ခါရများကိုမဖြစ်စေရတော့ဘူးအခုခံစားနေရသောဒုက္ခများဟာအရင်သင်္ခါရအဟောင်းများကြောင့်ဖြစ်တယ်အခုမျက်မှောက်ကိုပိုင်ဆိုင်ရင်အခုမျက်မှောက်မှာဥပ္ပခါနဲ့ရှုနိုင်ရင်သင်္ခါရများကိုဖျောက်ဖျက်သောဖြစ်စဉ်ဟာစလာမှာပဲယခုမျက်မှောက်ကိုမပိုင်ဆိုင်ရင်တော့သင်္ခါရများပွားများသောဖြစ်စဉ်ဟာဆက်လက်ဖြစ်ပေါ်နေမှာပဲအခုအချိန်မှာဘယ်လောက်ပဲမှောင်နေပါစေပွားများခြင်းကိုရပြီးဖျောက်ဖျက်ခြင်းကိုစရမယ်ကိုယ်ပပလည်းမလင်းနေလို့ရှိရင်လည်းနောင်ကိုအပေါင်ကိုဖြစ်စေမဲ့သင်္ခါရကိုမပွားပါစေနဲ့မေတ္တာကရုဏာဥပ္ပခါတို့ဖြင့်သာပြည့်ဝနေရမည်။ဘာသင်္ခါရအစ်စ်မှမဖြစ်စေနဲ့အရင်ကလုတ်ထက်တာတွေကလုတ်ထက်ပြီးပြီဘာမှမတတ်နိုင်ဘူး။သူတို့ရဲ့အသီးတွေလာအောင်ပါပဲ။ဒါပေမဲ့အခုအချိန်မှာမိမိကိုယ်ကိုမိမိပိုင်ဆိုင်ပါကအားကိုးပါကကိုယ်ဘဝကိုပုံမပြောချင်သောညီညွတ်သောဘဝဖြစ်အောင်ကိုပြုလုပ်နိုင်ပါれ။ဒါကိုကိုယ်တဦးတည်းသာပြုလုပ်နိုင်တယ်ဘယ်သူမှမလုပ်သေးနိုင်ဘူး။တူတယောက်ကလမ်းသာညွှန်ပြနိုင်တယ်။ကို့အကျွတ်တရားရဖို့ကိုကသာအားထုတ်ရမှာဖြစ်တယ်။အတ္တဟိအတ္တနောနာတောတဲ့။ တေချာစွာအားထုတ်ပါ။ယခင်ကကောင်းမွန်သောကာမများကြောင့်ဤစစ်မှန်သောတရားအားထုတ်နည်းစစ်မှန်သောတရားဓမ္မကိုရတာဖြစ်တယ်။ဒါကိုကြောက်ခဲလို့လွှင့်မဖြစ်လိုက်ပါနဲ့။အင်မတန်အဖိုးတန်သောယရနာတစ်ခုဖြစ်ပါတယ်။ယူထားပါ၊အသုံးချပါ၊ပွားများပါ။ကြံသေးတဲ့တစ်ရက်နှစ်ရက်မှာကောင်းစွာအလုပ်လုပ်ပါ။တရားဓမ္မဟာစိတ်ရဲ့တစ်သက်တာလုံးမှာအထောက်အကူပြုပါစေ။ဒုက္ခဆင်းရဲခြင်းအားလုံးမှာကင်းလွတ်ပါစေ။အနာဖွဲ့များအားလုံးမှာကင်းလွတ်ပါစေ။အမှောင်ဓုအားလုံးမှာကင်းလွတ်ပါစေ။ပျော်ရွှင်အေးငြိမ်းသောညီညွတ်သောဘဝကိုခံစားရပါစေ။တခြားသူများပျော်ရွှင်သောညီညွတ်သောဘဝကိုခံစားရအောင်လဲကူညီပါ။ဘဝေတုတ္တပမင်္ဂလံ။ဘဝေတုတ္တပမင်္ဂလံ။ဘဝေတုတ္တပမင်္ဂလံ။ကာတုကာတုကာတု